Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါတူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြံစီဖို့စီစဉ်ခဲ့သူတွေဟာတစ်ဆက်ပေါက်တွေဖြစ်တယ်လို့တူရကီသမ္မတကပြောဆိုလိုက်ပါတယ်ချင်းရှားတဲ့တရုတ်အတိုက်ခံတဦးကတော့ပြန်လည်လွတ်မြောက်လာပါပြီတမတော်ကာကွယ်ရေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကတောင်းပန်စာပေးပို့ခဲ့တယ်လို့တမတော်ကဒီကနေ့သတင်းထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကရင်ပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့ပတ်သက်လို့
ဒီတော့ရန်ဟီလီရဲ့ပထမအုပ်ဆုံးတည်ပြီးပြောလို့ရပါတယ်ကရင်ပြည်နယ်ကလာကျွန်တော်နားလေတာသူ့မန်တေးကတော့ကြေကြေပင်းပင်းရှိပါတယ်အဲဒါကြောင့်လည်းသူကအသက်သက်ကိုသူကပြည်စုံအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလေ့လာပါတယ်
ကုလသမဂ္ဂမြန်မာနိုင်ငံရုံပြောခွင့်ရဦးဝေဝင်းပြောသွားတာဖြစ်ပါတယ်ပြည်စုံကိုသတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံသားသတင်းဌာနကသတင်းတော်တို့ရခိုင်ပြည်နယ်အတွင်းတွားရောက်လည်လာတဲ့ဒီကနေ့တွေ့ရှိချက်အခြေအနေနဲ့ဒီကချင်ပြည်နယ်ဖားကန့်ဘက်ကမြေစာပုံပြူကြလို့လူသေဆုံးမှုရှိတဲ့အကြောင်းကိုလည်းနားဆင်ကြားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြံစီခဲ့သူတွေဟာတစ်ဆပောက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွပ်မျက်သင့်တယ်လို့တူရကီသမ္မတရစ်ဆက်ဖီယာအာဒိုဝန်ကပြောဆိုလိုက်ပါတယ်။မောင်မြင့်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ကြိုးပမ်းစဉ်စစ်တပ်နဲ့လူထုထိတ်တဲရင်ဆိုင်ခဲ့တဲ့ဘော့စဖိုရက်တံတားမှာသမ္မတအာဒိုဝန်ကအခုလိုပြောဆိုသွားတာပါ။ဘော့စဖိုရက်တံတားကိုလည်းသမ္မတအာဒိုဝန်ကအာဇာနည်တရားလိုအမည်ပေးလိုက်ပါတယ်။အာဏာသိမ်းမှုကြံစည်သူတွေကိုထောင်ချတာတပ်ပစ်တာမျိုးတွေလုပ်တင်တယ်လို့သမ္မတကပြောတာပါ။အာဏာသိမ်းမှုမြောက်ပင့်ပေးသူတွေကိုတည်ရန်ပေးဖို့ပါလီမန်ကသာဆုံးဖြတ်ခဲ့မယ်ဆိုရင်သူ့အနေနဲ့လက်မှတ်ထိုးအတည်ပြုမယ်လို့လည်းသမ္မတအာဒဝန်ကပြောပါတယ်။မအောင်မြင်ခဲ့တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဟာတူရကီအလံတွေဝှေ့ရမ်းရင်းညီညွတ်ရေးချစ်တဲ့ပွဲတွေကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လ15ရက်နေ့တုန်းကတူရကီနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားခဲ့ပြီးအနည်းဆုံးလူ150သေဆုံးပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ပါတယ်။အာဏာသိမ်းကြိုးပမ်းမှုပြီးကစားသမ္မတအာဒိုဝန်ကအစိုးရဝန်ထမ်း3သိန်းကျော်ကိုအလုပ်ထုတ်ပစ်ခဲ့ပြီးနောက်ထပ်လူ5000လောက်ကိုလည်းဖမ်းဆီးခဲ့တာကြောင့်ဒီပမာဏကိုကြည့်ရင်သမ္မတအပေါ်ဆန့်ကျင်သူတွေအတန်တိတ်သွားအောင်လှုံ့ဆော်ရင်းဖြစ်တယ်လို့လည်းဝေဖန်ခဲ့ကြပါတယ်ရှင်။
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်က Republican နဲ့အစ်စ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းအပေါ်မှာလုံထုံးလုံးနီးဆိုင်ရာမဲခွဲဆုံးဖြတ်တာတွေကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ထက်လွတ်တော်အမတ် John McCain စနေနေ့ကသူ့ရဲ့ဘယ်ဘက်မျက်လုံးအပေါ်မှာတွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာပဲတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှမစ္စတာမက်ကွန်နယ်ကအဲ့လိုကြေညာခဲ့တာပါကျွန်တော်နဲ့အီလိန်ပါဝင်အထက်လွှတ်တော်မိသားစုတစ်ခုလုံးကဂျွန်မကင်းအမြန်ဆုံးပြန်ကောင်းလာဖို့အတွက်ဆုတောင်းပါတယ်လို့မစ္စတာမက်ကွန်နယ်ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်ဂျွန်မကင်းဆေးရုံမှာကုသမှုတွေဆက်လုပ်နေတဲ့အချိန်မှာအထက်လွှတ်တော်အနေနဲ့ဥရေပြည်မဲ့ကိစ္စတွေနဲ့အဆိုပြုချက်တွေကိုဆက်လက်လှုံ့ဆော်သွားမှာဖြစ်ပြီးဘက်ဒကဲအက်လို့ခေါ်တဲ့ပုံမကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုအဲ့ဥပဒေကိစ္စကိုတော့စဉ်းစားဖို့ဆိုင်းငံ့သွားမှာဖြစ်တယ်လို့သူကပြောပါတယ်ဩဇာကြီးမားတဲ့အထက်လွှတ်တော်မှဂျွန်မကိန်းလွှတ်တော်မတက်နိုင်တဲ့အချိန်မှာအထက်လွှတ်တော်မှအကျိနယ်ဖြစ်နေတဲ့ဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းနဲ့ပတ်သက်ပြီးမဲခွဲဖို့လုပ်တာကထိခိုက်မှုတွေရှိလာနိုင်ပါတယ်။အထက်လွှတ်တော်မှရှိတဲ့ Republican တွေအနေနဲ့လွှတ်တော်လုံထုံးလုံနည်းအရအတားဆီးဖြစ်နေတာကိုကြော်ဖြတ်နိုင်ဖို့အတွက်မဲ90လိုအပ်ပါတယ်။ Republican တွေဟာအထက်လွှတ်တော်အမတ်နေရာ52နေရာရထားပေမဲ့အထက်လွှတ်တော်အမတ် Rand Paul နဲ့ Susan Collins တို့ကဒီဥပဒေကြမ်းကိုမဲမပေးဘူးလို့ပြောထားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားတွေရဲ့အဖို့အဖွားတွေနောက်ဒုက္ခသည်ဆိုင်ရာဌာနတွေကစီစစ်နေပြီဖြစ်တဲ့ဒုက္ခသည်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွာလာခွင့်တမ်းမြင့်မင်းကနေကာကွယ်ပေးတဲ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဟာဝိုင်ယီပြည်နယ်အနေနဲ့လာမယ့်အင်္ဂါနေ့နေကင်းပိုင်းမှာအကြောင်းပြန်ဖို့အမေရိကန်တရားရုံးချုပ်ကပြောဆိုထားတဲ့အကြောင်းတရားရုံးချုပ်ရဲ့အများပြည်သူပြန်ကြားရေးဌာနကမနေ့စနေနေ့မှာပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကဒုက္ခသည်တွေနဲ့ခီးသွွာတွေကိုအမေရိကန်အစိုးရရဲ့ယာယီ ီတမ်းမြစ်ချက်အပေါ်မှာကန့်သတ်တဲ့ဟာဝိုင်ယီပြည်နယ်ခရမ်တရားသူကြီးတဦးရဲ့ပြီးခဲ့တဲ့ဂျာတာဘရီနစ်ကစီရင်ချက်ကိုပယ်ဖျက်ဖို့အစိုးရကပြီးခဲ့တဲ့တောက်ချာနေ့ကတရားရုံးမှာရှောက်ထားခဲ့တာပါပြီးခဲ့တဲ့လကတရားရုံးချုပ်ရဲ့ဂျာဝင်ဆုံးဖြတ်ခဲ့မှုနဲ့စတင်ခဲ့တဲ့သမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်မိတ်နဲ့ပတ်သက်ပြီးနောက်ဆုံးထွက်ပေါ်လာတဲ့တရားရေးဆိုင်ရာအငင်းပွားမှုလည်းဖြစ်ပါတယ်သမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်ချက်ကိုကျင့်သုံးနိုင်တယ်လို့တရားရုံးချုပ်ကခွင့်ပြုခဲ့တာပါဒါပေမဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်ခွင့်ရှိသူတွေနဲ့စစ်စစ်မှန်မှန်လက်ထပ်မဲ့သူတွေကတော့ဒီတမ်းမြစ်ချက်ကအကျုံးမဝင်ဘူးလို့တရားရုံးချုပ်ကပြောဆိုထားတာပါသမ္မတထရန့်ရဲ့ခီးတော်လာခွင့်တမ်းမြစ်ချက်အရအမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့အီရန်လီဗျာဆိုမာလီယာဆူဒန်ဆီးရီးယားနဲ့ယေမန်နိုင်ငံတို့ကခီးတော်တွေကိုရပ်ပေါင်း90နောက်ဒုက္ခသည်တွေကတော့ရပ်ပေါင်း120တားမြစ်ထားတာဖြစ်ပါတယ်ဒီတားမြစ်ချက်ကအမေရိကန်အခြေခံဥပဒေကိုချိုးဖောက်မှုရှိမရှိရှောက်လဲချက်ကိုကြားနာဖို့လဲတရားရုံးချုပ်ကသဘောတူထားပြီးဖြစ်ပါတယ်ရှင
်အမေရိကန်သမ္မတပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ຫນွေဦးကာလကလေးကကြာဆင်းလာနေတယ်လို့လေးလာကောက်ယူမှုစစ်တမ်းအသစ်တစ်ခုကဆိုလိုက်ပါတယ်ဝါရှင်တန်ပို့စ်နဲ့ ABC သတင်းဌာနတွေရဲ့နောက်ဆုံးကောက်ယူမှုစစ်တမ်းအရတော့သမ္မတထရမ့်အပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ဧပြီလက42ရာခိုင်နှုန်းရှိရာကနေအခုခါမှာ35ရာခိုင်နှုန်းအထိကြာဆင်းလာနေတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲသူ့ပေါ်မထောက်ခံတဲ့ရာခိုင်နှုန်းက53ရာခိုင်နှုန်းကနေ58ရာခိုင်နှုန်းအထိတက်လာပြီးတော့အဲ့ဒီက48ရာခိုင်နှုန်းကတော့သမ္မတရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လုံးဝကိုမထောက်ခံဘူးလို့ဆိုပါတယ်သမ္မတဟောင်းဘီလ်ကလင်တန်နဲ့ဘရက်အိုဘားမားလက်ထက်တွေမှာလူမှုထောက်ခံမှုတွေဒီလောက်ထိမကြဆင်းခဲ့ပဲသမ္မတဂျော့ဂျ်ဒဗလျူဘွတ်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းတွင်းမှာပဲဒီလောက်ထိရောက်ခဲ့ဘူးတယ်လို့ Washington Post သတင်းစာကြီးကဆိုပါတယ်အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့လူကြီး48ရာခိုင်နှုန်းကတော့ကမ္ဘာမှာအမေရိကန်နိုင်ငံရဲ့တည်မှုအဆင့်ဟာသမ္မတထရမ့်ရဲ့လက်ထက်မှာထိခိုက်ကြဆင်းလာနေတယ်လို့ယူဆနေကြပြီး29ရာခိုင်နှုန်းကတော့အမေရိကန်ရဲ့ရည်တည်မှုအဆင့်ဟာတက်လာတယ်လို့မှတ်ယူနေပါတယ်သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆက်ဆက်ဆွေးနွေးတဲ့ကိစ္စပေါ်မှာတရားမေးခွန်းထုတ်တဲ့အခါမှာတော့အမေရိကန်ပြည်သူ48ရာခိုင်နှုန်းကသူတို့အနေနဲ့သမ္မတထရမ့်ကိုလုံးဝအယုံကြည်မရှိဘူးလို့ပြောကြလိုက်ပါတယ်သမ္မတထရမ့်ရဲ့သားဒေါနယ်ထရမ့်ဂျူနီယာနဲ့ရုရှားရှိနေတို့ရွေးကောက်ပွဲမဲဆက်စီရင်ရေးကာလအတွင်းမှာတွေ့ဆုံခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်မှာအခုစစ်တမ်းကောက်ယူမှုကိုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိစိုင်းဒိုမီတာ19 kHz 1683ညစိုင်းဒိုမီတာ19 kHz 15565စိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံကိုလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရာညွှန်ကြားရေးမှူးချုပ်လည်းပဲဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတော့အစိုးရကိုအရေးယူပေးဖို့တက်မတော်ကတိုင်ကြားခဲ့တာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့မြန်မာအစိုးရကပြန်ကြားပါတယ်။ဒါ့အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုသတိပေးဆုံးမလိုက်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်ထုတ်ခဲ့ပါတယ်။တက်မတော်ဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအမျိုးသားရင်ကြားစီရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တက်မတော်လူမှုနဲ့တက်မတော်ကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိစောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ပြောဆိုထားတာပါ။ဒါကြောင့်ဝန်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံမှုမတင့်လျော်လာကြောင်းလိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ပါတယ်လို့လည်းတက်မတော်ရဲ့ကအရင်တုန်းကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးရောင်းရင်တိုက်နေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေစီကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတွားရောက်ခဲ့တဲ့နိုင်ငံတောင်ပိုင်းပြည်နယ်ကအကြောင်းတစ်ခုမှာအလုံးလုံးနေတဲ့အလုံသမား၄ယောက်ကိုအဘူဆာယက်စစ်သွေးကြွားတယ်လို့တန်ရရှိတဲ့တနက်သမားတွေကဖမ်းဆီးသွားတယ်ဆိုပြီးတော့အာနာပိုင်တွေကပြောကြလိုက်ပါတယ်ဇူလူ KI ပတိကူမျိုးကအကြောင်းဝင်တဲ့ကိုစစ်သွေးကြွား20လောက်စနေနေ့ညတကောင်းကျော်အချိန်ကဝင်လာပြီးတော့စီးတုံနေတဲ့သူနဲ့လက်သမား6ယောက်ကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီတဲကတယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပြီးတော့ရဲကိုအကြောင်းကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်စစ်တပ်ကနောက်ထပ်တယောက်ကိုကယ်တင်နိုင်လိုက်ပါတယ်။ မင်းလော်မျိုးတောင်ဘက်ကမိုင်90အကွာမှာရှိတဲ့ဆူလူမျိုးဟာမွတ်စလင်အများစုနေထိုင်တဲ့မြို့ဖြစ်ပြီးတော့တမဒူဒေါ်ဒီဟာအဲဒီဆူလူမျိုးကိုစနေနေ့ကတွားရောက်ပြီးတော့အဲ့မှာစစ်သွေးကြောင်နဲ့တိုက်ပွဲအတွင်းမှာဒဏ်ရာရခဲ့တဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုစုတိုက်စိတ်တွေချီးမြှင့်ခဲ့ပါတယ်။လူတွေကိုပြန်ပြီးဆွဲဖမ်းဆီးနေတဲ့စစ်သွေးကြောင်တွေကိုအပြည့်ပြည့်ချေမှုန်းဖို့တမဒူဒေါ်ဒီကဖိလစ်ပိုင်တပ်တွေကိုညွန်ကြားထားပြီးလည်းဖြစ်ပါတယ်။စစ်သွေးကြောင်ကနိုင်ငံသားအပါအဝင်ဖိလစ်ပိုင်တစားကန်ဒီအတော်များများကိုဆူလူဒေသကတော်ရီထဲမှာထိမ့်သိမ်းထားပါတယ်။တစ်ချိန်တည်းမှာပဲအပူဆော်ရအဖွဲ့ဝင်တွေနဲ့မူရင်မောင်ခိုတမားတွေအပါအဝင်အကျဉ်းသား14ယောက်ဇူလူခိုင်ဂျိုလိုမျိုးအစိုးရဝင်အတွင်းမှာရှိတဲ့ Yes Khan အကျဉ်းထောင်ကနေလွတ်မြောက်သွားခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ထောင်ဒဏ်ချခံထားရတဲ့ထင်ရှားတဲ့အခွင့်အရေးလှုပ်ရှားသူတို့ကိုတရုတ်အစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ထောင်ဒဏ်၄နှစ်ချခံခဲ့ရပြီးတဲ့နောက်မနစ်စနေနေ့ကရှုဇီယန်ပြန်လည်လွတ်မြောက်လာတာပါ။သူရဲ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြက်ပြားစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူထုစည်းရုံးဘက်တစ်ခုကိုဥဆောင်လှုပ်ရှားခဲ့တဲ့ဆိုတဲ့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်စီရင်ခံခဲ့ရတာပါ။အစိုးရကဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှရေးရဲရရမရှိလာတဲ့ဒီဆွဲချက်ကိုတုံးလာလို့လည်းတက်ကြွလှုပ်ရှားသူတွေကပြောပါရယ်။ရှုစီယန်ကအရက်သားတဲ့လှုပ်ရှားမှု New Citizen Movement ရဲ့တီထောင်သူတို့လည်းဖြစ်ပါတယ်ဒီလိုရှာမှုကွန်ရက်ကဘေကျင်းမြို့တော်နဲ့တခြားမြို့တွေမှာငင်းကျစွာဆန္ဒပြခဲ့ကြသူတွေစူးစီးထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာရတရုတ်ကွန်မြူနစ်ပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတော့ဆောင်ရွက်တာဖြစ်ပါတယ် New Citizen Movement ရဲ့အတွေ့အခေါ်ကအစိုးရကိုဖျောက်ချဖို့မဟုတ်ဘဲခိုင်မာလာဖို့ဖြစ်တယ်လို့ရှုစရန်က2010ပြည်နှစ်က SA တပုတ်မှာရေးသားခဲ့ပါတယ်တရုတ်နိုင်ငံတွင်မှာလူဒဏ်စာတရက်ကိုဖယ်ရှားပြီးတခြားလူဒဏ်စာတရက်နဲ့အစားထိုးဖို့မဟုတ်ဘဲတဟဇာတဖြစ်လာစေဖို့ဖြစ်တယ်လို့လည်းရေးသားခဲ့ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမတင်ရထိုင်တဲ့ကိုရင်နိုင်တို့ညင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆန်ရကုလသမဂ္ဂလူခွင့်ထူးကိုစလေကင်းပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့အရင်စပါမယ်ရှင်မြန်မာနိုင်ငံကလူခွင့်ရင်အခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆန်ရကုလသမဂ္ဂလူခွင့်ရင်အထူးကိုစလေမစ်စီယန်ဟီလီဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါရယ်။ဒါဟာကရင်ပြည်နယ်ကိုကုလသမဂ္ဂအထူးကိုယ်စားလှယ်ပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါရယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကလူခွေရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆီယဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့တုန်းကတော့ရှမ်းပြည်နယ်ကိုသွားရောက်ခဲ့တာပါရန်ကုန်မြို့ကိုခေတ္တပြန်လာခဲ့ပြီးတဲ့နောက်အခုလိုကရင်ပြည်နယ်ဘက်ကိုခီးဆက်တာလည်းဖြစ်ပါတယ်ကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆီယဟီလီပထမဦးဆုံးအကြိမ်သွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်တွင်မှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မေဆီယဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတယ်ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ပါရှင်ဒီနေ့ဒေါက်တာရန်ကြီးကြီးနဲ့ပြောရပါတော့ဒီနေ့ကရင်ပြည်နယ်ဆန်အာမျိုးရောက်ပါတယ်။ရောက်ပြီးတော့ဒီကရင်ပြည်နယ်ဆီရနဲ့တွေ့ပြီးတော့ပါပြီ။အခုဒီနေ့ကျန်တာတွေကတော့အရက်သက်အဖွဲ့စည်းနဲ့တွေ့လို့ပါပါရှင်
။ဟုတ်ကဲ့အဓိကကဒီကရင်ပြည်နယ်ကအင်္ဂါဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင်
။ပြောလို့ရပါတယ်ခင်ဗျာ။ဒါဒီဒေါက်တာရန်ကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ရောက်တာ။
ဟုတ်ကဲ့ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှရွေးချယ်ရပါလဲအင်ကေဟုတ
်ကျွန်တော်နားလေကတော့သူ့မန်တေးကတော့ကြီးကြီးပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလိလာပါတယ
်အခုဒီကရင်ပြည်နယ်အစိုးရဖွဲ့နဲ့တွေ့တဲ့အခါမှာပေါ့နော်အင်ကေအဓိကဘလို့အကြောင်းအရာကြီးဆွေးနွေးပြပါလဲရှင
်အဲဒါကတော့တကားပြည်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောပြမရှိပါဘူး
ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့အစည်းနဲ့တွေ့ဆုံနေတဲ့အနေအထားမှာရှိတာပေါ့နော
်
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင
်အာဒါပြည်တနေပြည်တက်မှာပ
ါဟုတ်ကဲ့နေပြည်တော်မှာတောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင
်ရှိနေလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်လေးကတော့အသေးသေးကျွန်တော်မသိသေးပါဘူ
းကရင်ပြည်နယ်ကိုလာလေ့လာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူမှုရင်ဆိုင်တွေ့ကြုံရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကဘောလူငယ်အဖွဲ့ကနော်ပီတလောကအကြံပြုပါတယ
်ဒီလူမျိုးချင်းပြည်နယ်ကိုလာတော့ဟိုလေ့လာတယ်အဓိကကတော့ဒီတနည်းနည်းတစ်ချက်ချင်းကြာရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုကျွန်တော်တို့ပြည်သူတွေလည်းပြန်လာမှာပဲလေအဓိကမြေယာပေါ့နော်မြေယာကိုသူတို့ပြင်မလာချင်းမှာသူတို့ပြည်သူတွေကြာလေးချင်းမှာတင်သူတို့ဆိုင်နေတည်တယ်သူကတော့ခုပြင်ပြည်နယ်မှာအဓိကထောက်ပြတဲ့ဟာကတော့ di tami tu saya yang mana, ini nua cara cuma ropar mara kau mah, tidak ada mana, cuma dua cepi ke arah, tapi napa yang jangan, di bawah bangun cimbo, di bawah bangun cim, jadi muda cuma ru nak cimbo, cepi yang macam si lewa mana, umar di tinggi ni macam lu sendiri, di sana kita semua yang kita di hati dan tu di tami tu saya yang si lewa, adam lu kerja di hari cuma dua, kepala tenang cuma dua di hari cuma nangai saya lu aceh cak, lewa macam lu sendiri, napa yang jangan di dia, tidak
ကျွန်တော်မဟုတ်ဘဲနဲ့သဘောပေးတဲ့အကြောင်းဟိုရက်စစ်တရားကိုတင်ရှိရပါတော့ကရင်ပြည်နယ်ကိုအခုလိုကုလားအထူးကိုယ်စားလေလာရောက်လေ့လာနေချိန်မှာကရင်ပြည်နယ်တွင်းကဆေးပရိပခါတွေကြောင့်နေဆက်တွေကိုတင်းချောင်းသွားရတယ်ကရင်စစ်ဘေးဆစ်ချောင်းဒုက္ခတွေတွင်နေရရင်ကိုဆိတ်ချလုံခြုံစွာပြန်လာနိုင်ရေးကုလားသမဂ္ဂဘက်ကကုညီဆောင်ရွက်ပေးဖို့ကိုတိုက်တွန်းလိုပါတယ်လို့ကရင်ဒုက္ခတွေကော်မတီ
ဒီလိုလိုချင်ပါတယ်ကျွန်တော်တို့စီးလောက်ဆိုရင်တော့ထောက်ဆက်ရှင်းနေကြလို့ရှိရင်ဒုက္ခတွေတွေအရယ်ပံမှုတွေအရတော့တဝဲတော့ရှော့ကြတော့မယ်ဒါကြောင့်ကျွန်တော်တို့ခေတ်ရတဲ့အရင်ကစိတ်ကနေပတ်သက်တာလေးရှိတယ်နောက်တစ်ခုကလည်းကျွန်တော်တို့ပြန်လို့ရှိရင်ကျွန်တော်တို့ခေတ်ပါလာလာကြမှုရှိတယ်ကျွန်တော်တို့တင်းနေတွေ့လာတယ်နေတွေ့လာကြရတယ်ပံမှုဝါလဲပါပါကြည့်လို့ကြိုး
ဒီလိုကျွန်တော်တို့ဒုက္ခတွေနဲ့သိခေါ်ပါလေကျွန်တော်တို့ကဘာမှမရှိဘူးကုလသမဂ္ဂအနေနဲ့ကရင်ဒုက္ခတွေရဲ့အရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခတွေစခန့်ရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထေးကလည်းပြောပါတယ်ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံဒုက္ခဆန်သူတီနဲ့ခံမှန်နေစမှာဖြစ်တဲ့ဒုက္ခတွေကိုကျွန်တော်တို့သွားတော့ကြည့်လို့ပါတယ်တဲ့
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေးရှံဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးစပ်ဖို့ရှိပါတယ်ဇူလိုင်လ10ရက်နေ့အထိ 12ရက်တာကြာမြင့်မဲ့သူ့ရဲ့6ကြိမ်မြောက်မြမပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးဒီခီးစဉ်ကနေအပြင်မြမပြည်တွင်းကသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြအစီရင်ခံသွားဖို့ရှိနေပါတယ်ရှင်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကရင်ပြည်နယ်ကိုရောက်ရှိနေတဲ့အကြောင်းကိုမဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။စစောကကရင်ပြည်နယ်အစားရခိုင်ပြည်နယ်လို့မာရင်ဖမ်းပြီးတဲ့အတွက်လည်းတောင်းပန်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ ပရိပခတွေရှိနေတဲ့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုတရားရင်နေနှုန်းအကောင့်ထဲပေါ်ဖို့ခက်ခဲပေမဲ့လက်ရှိအဖြစ်90ရင်နှုန်းလောက်တော့အကောင့်ထဲပေါ်နေပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုသတင်းယူဖို့တွားရောက်နေတဲ့ပြည်ပသတင်းစာနယ်ဇင်းအဖွဲ့ရဲ ခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒေါက်တာမျိုးသက်လို့ဒီနေ့ရခိုင်ပြည်နယ်ခီးစဉ်ရဲ့နောက်ဆုံးနေ့ပေါ့နော်ဒီရခိုင်အစိုးရဖွဲ့ဝန်ကြီးချုပ်ကိုရိုင်းဦးဆောင်ပြီးတော့ဒင်းနာရှင်းလင်းပွဲပြုလုပ်ပေးတယ်လို့သိရပါတယ်ခင်ဗျာအတိတ်ကသူတို့ပြောချင်တဲ့အကြောင်းအရာပေးချင်တဲ့ message ရာဒီဒင်းနာရှင်းလင်းပွဲမှာဘာကိုပြောချင်တာလဲခင်ဗျာ
သူတို့ကဒီရခိုင်အစိုးရဖွဲ့ကနေပြီးတော့ပေါ့နော်ဒီ data လေးမှာမတည်ငြိမ်တဲ့အတွက်ကြောင့်မလို့တည်ငြိမ်အောင်မနေစူးစမ်းနေရပါတယ်ဆိုတာကိုသူတို့ပြောချင်ပါတယ်အခုကုလသမဂ္ဂဟိုပါပေါ့နော်ဒီတခိုင်အကြံပေးဖွဲ့မှာပါတယ်မစ္စတာကိုဖီအန်နိုင်အကြံပေးချက်ကနော်ဘယ်တိုင်းသာဒီအကောင့်ထဲပေါ်ပြီးလဲလို့မေးကြပါတယ်မေးတဲ့အခါမှာသူကတရားရဂိုင်လုံးရဖို့ခက်ခဲပါတယ်ဖြစ်နိုင်လို့ခက်ခဲပါတယ်ဟိုက50ရဂိုင်လုံးဝင်ချင်တော့အကောင့်ထဲပေါ်နိုင်ပါပြီတဲ့
ဟုတ်ကဲ့
တက်နိုင်တယ်များတော့မောကျမကြီးပညာကြီးကတက်နိုင်များဆောင်ရွက်နေပါတယ်ဆိုပြောပါတယ
်တရားရဂိုင်လုံးအကောင့်ထဲပေါ်ဖို့ခက်တယ်ဆိုတာဘာကြောင့်လို့သူတို့အကြောင်းပြတယ
်သူတို့နေမီမှာဟိုကလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုတွေလုပ်နေရတယ်တို့တိုးကြံတဲ့လောက်ရှိတိုးမသွားနိုင်တဲ့အကြောင်းအရာရှိတယ်လို့ပြောပါ
တယ်။ဒီခိုင်ပြည်နယ်တွင်းမှာသူတို့ဒီလုံခြုံရေးအရာသူတို့စစ်ဆင်ရေးတွေမှာဆောင်ရွက်တဲ့အခါမှာလူခွင့်ချိုးဖောက်မှုတွေရှိတယ်။တချို့ဆိုလို့ရှိရင်လူခွင့်ဖွဲ့စည်းရေးဂျီနိုဆိုက်ပေါ့နော်။လူမျိုးတုံးတပ်ဖြတ်မှုတွေဖြီးကျွလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်။ဒီပေါ်မှာတော့ဒီဝန်ကြီးချုပ်အနေနဲ့ပါပြောလဲခင်ဗျာ
။လူမှုဝန်ကြီးကနေပြီးတော့ပြန်ပြီးတော့ဖြေပါတယ်။ဥပဒေစိုးမိုးဖို့နဲ့ဖွင့်ပြိုးဖို့ကိုဦးစားပေးပြီးလုပ်နေတယ်။နောက်ပြီးတော့လုံခြုံရေးအတွက်သူတို့ဘဲမလိုက်ပဲလုပ်တာပါပေါ့နော်။ဂျန်တူပဲဟိုအကောက်ွယ်ပြီးပါတယ်ဘယ်မှဖမ်းမလိုက်ဘူးကျန်လို့ဆိုင်လုတ်တဲ့ဟိုဟာမရှိပါဘူးပေါ့နော်နောက်ပြီးတော့တည်ဆုံးပြီးလက်နဲ့တည်ပါသွားအခုတည်းကကျန်မရသေးတာဟာဒေတာဘေးမှာအန္တရာယ်ရှိနေတယ်
ပေါ့နော်အဲ့တော့ဆစ်ဆင်းရင်းနဲ့ဝင်ပြီးတော့ဒါတွေကိုရှင်းလင်းနေရတယ်ပေါ့နော်ဒါနှစ်ဖက်လုံးကိုထိခိုက်နိုင်တဲ့အတွက်ကြောင့်မလို့ဟိုတိတ်ချလုံနေရတာပါတဲ့ဒါလူမျိုးတုံးတက်ဖြတ်မှုမဟုတ်ပါဘူးပေါ့နော်
အရှင်တို့ကသင်းတော့တွေတွားပြီးတော့လိလာကြတဲ့ခါမှာတချို့ဒေသခံအထူးဖြစ်ပေါ်ဒီဒီဒေသခံမွတ်စလင်တွေဘက်ကသူတို့ပေါ်လူခွင်ချိုးဖောက်မှုတွေနောက်တစ်ခုကမတရားလိန်ဆက်ဆံခံရတဲ့အမျိုးသမီးတွေကပြောတာဆိုတာကြီးရှိပါတယ်ဒီတစ်ခေါက်မှာဘယ်လိုတွေ့ရလဲခင
်ဗျဟိုသူတို့ကသတင်းကိုလွတ်လွတ်လပ်လပ်တွားယူပါပေါ့နော်ဆိုပြီးတော့သူတို့ကရွာတီဟိုအဝေးမှာပဲထိတ်မှာပဲနေခဲ့ပါတယ်ကိုကြိုက်တာမေးကြပါဆိုတော့တွားတဲ့ခါမှာဒီလာအုပ်စုလိုက်လာပြီးတော့အကောင်အောင်ပြောကြပါတယ်မနေ့ကဆိုလို့ရှိရင်တွားကြတာဒီမောင်တော်မြောက်ဖက်မှာကြားကောင်းတောင်နေရာကိုတွားခဲ့ပါတယ်အဲ့ဒီနေရာမှာဆိုလို့ရှိရင်တတန်းမှုတယောက်ကိုသူတို့တနက်နဲ့ချောင်းပြစ်လို့တည်သွားတယ်တည်သွားတဲ့အခါမှာအဲ့မှာဆစ်ဆင်းလေးလုတ်တယ်ပေါ့နော်ဆစ်ဆင်းလေးလုတ်တဲ့အခါမှာအမျိုးသမီးတယောက်ကထွက်ပြေးတဲ့သူ့ရဲ့အဖေကိုဖမ်းပြီးတော့ဟိုတပ်ပင်းမီးရှို့တယ်ပေါ့နော်အဲ့လိုမျိုးနှုတ်ငင်းထုတ်ကြတယ်ဒါမျိုးတွေနောက်တချို့ကလည်းသူ့သားကိုခုဖမ်းထားတယ်ထမ်းထားရဲ့အခုတတိပြန်မလွတ်သေးဘူးပေါ့နော်ကျတော့ကျွန်တော်ဒီရွာမင်းဖန်ခါတဲ့လူတွေဟိုများနေပြီပေါ့နော်အဲ့ဒါမျိုးတွေလာပြောကြတာရှိပါတယ်။နောက်အတမအပြုကျန်ခံရတယ်ဆိုတာဒီကလည်းဟိုကောင်းအမျိုးသမီးတွေလည်းတွေ့ကြရပါတယ်။သူတို့ကလည်းသူတို့ပေါ့နော်ဒီလိုအတမပြုကျန်တဲ့ဗန်းကြီးနဲ့ပြောပါတယ်။ကိုကလည်းတိုက်ရိုက်နေလို့မရတဲ့အခါကျတော့ဘာသာပြန်တဲ့တစ်ဆင့်နေရတော့ဟိုတွေ့ခွင့်တော့ရပါတယ်။ဟိုအကုန်လုံးပေါ့လေဟိုလိုက်ဟိုလွတ်လွတ်လပ်လပ်လည်းတွားဆိုချိန်ခွင့်ရပါတယ
်။ခုနကသူတို့ပြောကြတဲ့လူခွင့်ချိုးပေါမှုတွေလိမ်မဲဆာလိမ်မဲဆိုင်ရာအရာသူတို့စော်ကားခံရတယ်ဒီလိုကိစ္စမျိုးတွေကိုတလုံးလုံးကဆိုရင်နိုင်ငံတော်တိုင်ပင်ရုံးကောက်ကိုအစိုးရအာဏာပိုင်တွေကသူတို့တိုင်မှာတိုင်လို့ရှိရင်ရည်ယူမယ်လို့ပြောထားရှိတယ်သူတို့ကရောမတိုင်ကြဘူးလား
ရစ်ကိစ္စရှိတာကိုတိုင်တဲ့လူတွေရှိတယ်မတိုင်တဲ့လူတွေရှိတယ်သတင်းတောက်တရားနဲ့တစ်ဆင့်သတင်းပေးရင်းနဲ့ပဲတိသွားပြီးတော့အာဏာပိုင်တွေကလာပြီးဆက်စည်းတာတွေရှိတယ်မင်းကြီးရဲ့အနေနဲ့တိုင်ဖို့ဆိုတာအချိန်ကြီးကြည့်ရတာသူတို့ကပညာနဲ့မတက်ကြပါဘူးသိပညာသိကျွဲတဲ့ပုံမပေါ်ဘူးအဲဒီယောက်ျားဘေးကဒီပေါ့နော်တတ်သိနားလေတဲ့ဒီရွာတွေကလူတွေကဟိုဓာလုတ်ဓာလုတ်ဆိုလုံနေတဲ့ပုံမျိုးတွေအဲ့လိုမျိုးတွေတွေ့ရပါတယ
်ဒီအစိုးရကနေပြီးတော့နောက်ဆုံးဒီသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာရောသူတို့အနေနဲ့ဒီနေမီဒေတာနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့နည်းနည်းနည်းလုံနိုင်နေပြီလဲဘယ်လောက်ထိလုံခြုံရေးရဆောင်ရနိုင်ပြီလဲသူတို
့ဝင်ကြီးဦးမေဘုရားပြောပါတယ်ဒီဒေတာထဲမှာသူတို့အတက်နိုင်ဆုံးဟောနော်လုံခြုံရေးနဲ့ဟိုဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်ဗျဘာဘာလို့လဲဆိုတော့ဒီလုံခြုံလက်ထိစောင့်ရင်ဖွံ့ဖြိုးတိုးတက်ရမရှိပါဘူးဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်လုပ်တဲ့အခါမှာဆော့ဆော့လေးပေါ့နော်အခုလုံနေရင်တန်လာမှာမှာအခုလိုမျိုးဖြစ်တယ်ခတ်တယ်ဟိုလူတွေဟိုကြောက်အောင်လားအဲ့လိုအဲချင်းချောက်ကြတာတွေတွေ့နေရပါတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုခြေရှင်းနေရတာနဲ့အခုရှေ့မတိုးနိုင်ဖြစ်နေတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အခုကြောက်အောင်သူတို့ကြိုးစားပြီးရှင်းနေပါတယ်ရှင်းတဲ့အခါမှာလည်းသူတို့မှာပြဿနာငွေကြေးပြဿနာပေါ့နော်ဟုတ်ကဲ့ဒီခိုင်းကြီးနဲ့အစိုးရမှာလည်းငွေမရှိလို့ဟိုကဲဒီကြီးနဲ့အစိုးရကကျင်ကိုဒီပဟိုကနေပဲအဝါပေါ့နော်အဲ့ရ၆ပတ်မှုတွေနဲ့တည်းသူတို့ဒီပြင်ရဲခွန်ပြိုးရေးကတည်းကသူတို့ကြိုးစားပြီးလုပ်နေပါတယ်ပြောပါတယ
်ဟုတ်ကဲ့ဒေါက်ကင်မြို့တဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA အဖွဲ့သားဒေါက်ကင်မြို့တဲ့ကိုကိုသားညိုဆက်တယ်နင်းမြန်ခဲ့တာဖြစ်ပါတယ်ရှင်အခုတော့ဖားကန်ဘက်ကမြေစာပုံပြကြတဲ့အကြောင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံငင်းကျေးရွာအုပ်စုထဲမှာမြေစာပုံပြကြတာကြောင့်ရေမဆေးကြောက်ရှာဖွေသူတွေ၄ဦးထက်မနည်းပါသွားပါတယ်။အခုလိုမြေစာပုံပြကြမှာပါသွားတဲ့သူတွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုဆက်သွယ်မြင်းမြင်းထားတဲ့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကြာခဏဆိုသလိုမြေစာပုံပြကြမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကလုံငင်းကျေးရွာအုပ်စုမှာဇူလိုင်လ15ရက်နေ့ကမြေစာပုံပြကြတာကြောင့်ရေမဆေးကြောက်ရှာဖွေသူတွေက၄ဦးထက်မနည်းမြေစာပုံပြိုကျတဲ့အထဲပါသွားပြီးသေဆုံးသူ၃ဦးရှိသလိုတဦးကတော့ရှာဖွေနေဆဲဖြစ်တဲ့အကြောင်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကဦးလက်မောင်လက်တောင်ကပြောပြပါတယ
်။ဟုတ်ကဲ့၄ယောက်ပါသွားတယ်ပေါ့လေ။အဲ၄ယောက်ထဲမှာသေဆုံး၃ယောက်ပုံမှန်ပြောက်ပေါ့။ဖြေသွားတယ်ဖြေသွားတယ်။ဟုတ်အဲ၄ယောက်၄ယောက်ပါသွားတယ်ပေါ့လေ။၄ယောက်ပါသွားတဲ့အချိန်မှာ၃ယောက်ကပေါ်လို့ရတယ်၄ယောက်ကပေါ်လို့မရဘူး။အဲ့ဒါလုံးဖြစ်တယ
်။လက်မောင်ကြီးရအုပ်စုမှာတော့ဂျွန်လ10ရက်နေ့ညနေပိုင်းကကဘာပြိုကျတဲ့အတွက်ရေမဆေးကြောက်ရှာဖွေသူတွေကလူတဦးတည်ဆုံးပြီးငါးဦးထက်မနည်းပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့အတွက်သိရုံပိုကူးစားခဲ့ရပါတယ်။ဒီလိုကဘာပြိုကျမှုတွေမြေစာပုံပြိုကျမှုတွေမကြာခဏဖြစ်နေပေမဲ့ရေမဆေးကြောက်ရှာဖွေသူတွေကတော့ရောပါသွားတာမရှိဘဲထောင်ထဲချီပြီးရှိနေပြီးကြောက်စိမ့်တူးဖို့နေတာကိုဆက်လုပ်နေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ကြောက်မြတ်တူးဖို့မသိတဲ့ကုမ္ပဏီတချို့ကလည်းရန်နာထားပေမဲ့ဆက်ပြီးတော့ပြန်လုပ်နေတာတွေ့ရတယ်လို့လည်းဦးလက်မောင်လက်တောင်ကပြောပါတယ်။ ပေါင်းနေတော့နည်းနည်းတော့ဖြစ်သွားတာပေါ့လေဒီနွားလို့ကျွန်တော်တောင်းဆိုလိုက်တဲ့ခါကျတော့ကြောက်ကားတွေကျတော့ညမ့်မှပေါ့ပါခင်ဗျာပါတယ်မမောင်းတော့ဘူးဒီပြီးတော့အဲ့ကျွန်မရုံးချက်သွားတဲ့ခါကျတော့ဒီစက်ကန်းလုံးနဲ့အဖွဲ့တော်တော်လေးတော့ကျွန်ရန်သားစားထိုင်တယ်ငါပြည့်ပြည့်စက်ကန်းအဲ့ရန်သားခိုင်းထားတဲ့ကုမ္ပဏီကမနာပဲနဲ့လုံးမကြတော့ပြည့်ရတယ်ကချင်ပြည်နယ်ဖားကံမြို့နယ်စိတ ကချင်ပြည်နယ်ဖားကံမြို့နယ်လုံခင်ကျေးရွာအုပ်စုမှာကျောက်ဆင်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပြစ်မြေစာပုံနဲ့စွန့်ပြစ်ရာကနေရေစာပုံပြိုကျလာကြောင်းရေမစဲကျောက်ရှာဖွေသူတွေကနှစ်ဦးဟာပြီးခဲ့တဲ့2017ခုနှစ်ကုန်ပိုင်းအတွင်းကတိစုံမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါကချင်ပြည်နယ်မှာကျောက်ဆင်းတူဖို့တဲ့လုပ်ငန်းကနေထွက်လာတဲ့စွန့်ပြစ်မြေစာပုံ ยาเนี่ยฉีดเจ้าสงนี่ได้ฉีดดูแต่ขาดยามาโรถ้าเจเนี่ยฉีดเจ้าสงตีสงจ้าได้เลยพิเคราะห์ละวะในท้องสักชั่วคืนนี้เทมาโรมีสาวงพิจารณาจังลูกจะลาเจนจอดตีสงเงียบีเดนน้องมาโรก็เช่นปีเนี่ยพักกันอยู่ในตัวเงาเจ้าสิงจูพ่อมือเจ้าพิลาเร่ลูกจะบอกมีสาวสงสงยามือเปล่าเองแต่พอบอกมันยังใส่ยาสู้จูรินเนี่ยปัตเตลูลูกจะก็สงนั้นสิบปีโบที
ต้องสมุดเลยสิเกล่าวะสุยาเซเซซีแกมเจ้าสิงจูพ่อมือเลยกูสุยาเซนี่เนี่ยซีแกมติ้งเจ้ามือมาลงนั่งเงียบมาคิดว่าสังเกตท้าบุกเลยกลัวว่าวิทย์นั้นเอาไปเองแต่ว่าป่าวเองจะยิ่งลุกช้าหนีเลยพอดีก็ในท้องสักชั่วคืนนี้เทมาต้องสู้ท้าบาร์เองใช่ไม่เอามาดึงปีโป้เกล้าพี่บาร์เองวิวเอ็มยามาวันจันทร์นี้มันยังเงียบเงียบเรื่องซีซิงโร่ไลน์ตัวมีตาในสัปดาห์นี้สังเกตต้องเจนเงาเจนเนี่ยไลน์ลามีตาที่อากูเจอดูกันในพันยูน่าเซนในบา
နေထိုင်ကြညာပေးပါမယ်ရှင
်တရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ဂျန်စီသူတွေဟာတစ်ဆပောက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွပ်မျက်တင်တယ်လို့တရကီသမ္မတရစ်စက်ချီရဲ့အာဒူဝန်ကပြောဆိုလိုက်ပါတယ်။အောင်မြင်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတရကီနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ဂျိုးပန်းစဉ်စစ်တပ်နဲ့လူထုထိတ်တဲရင်ဆိုင်ခဲ့တဲ့ဘော့စဖော့ရတ်တံတားမှာသမ္မတအာဒူဝန်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကောနက်က Republican တွေအစ်စ်ပြန်လဲရေးဆွဲလိုက်တဲ့ချမ်းမရေးဆောင်ရှာမှုဥပဒေချမ်းပေါ်လှုပ်ထုံးလုံနီးဆိုင်ရာမဲခွဲဆုံးဖြတ်တာကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အထက်လွတ်တော်အမတ်ဂျွန်မက်ကိန်းမနစ်စနေနေ့ကသူ့ရဲ့ဘဘက်မျက်လုံးပေါ်မှာသွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ရပြီးတဲ့နောက်ဆရာဝန်တွေကသူ့ကိုအရီဇိုနာပြည်နယ်မှာတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှမစ်မက်ကောနက်ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကတမတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ထောင်နဲ့ချခံထားရတဲ့ထင်ရှားတဲ့လူခွင့်ရေလှှရှားသူတို့ကိုတရုတ်အစိုးရကလွှတ်ပေးလိုက်ပါတယ်။ထောင်နဲ့လေးနေချခံခဲ့ရပြီးတဲ့နောက်မနစ်စနေနေ့ကရှုစီရန်ပြန်လည်လွတ်မြောက်လာတာပါ။သူ့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့ပြောဆိုထားတာမရှိသေးပါဘူးရှင်။
တရင်ချင်းချုပ်ကိုမတ်တနီထိုက်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမူကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Eltaye ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် View American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လို့ချိန်ညနေ 6:00 လိုင်းဒိုမီတာ 19.25 တို့ကနေဓာတ်ရိုက်ထုတ်လင်းပေးခဲ့တာပါတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် View မြန်မာဘာသာအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.